မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုစီမံချက်နဲ့ဆက်လက်ရှာဖွေဖမ်းဆီးနေရမှာမြန်မာနိုင်ငံသား200နီးပါးအဖမ်းခံထားရတယ်လို့အလုပ်သမားရေးကူညီဆောင်ရွက်သူတွေကပြောပါတယ်။တရားဝင်အလုပ်လုပ်ခွင့်ဆိုင်ရစာတဲ့မရှိတဲ့မလေးရောက်မြန်မာနိုင်ငံသားတွေဟာကြီးလန့်စာစားဘဝနဲ့တောတောင်တွေထဲမှာပုံအောင်နေကြရတယ်လို့ကာယကံရှင်တွေကလည်းပြောပါတယ်။မလေးရှားရောက်မြန်မာအလုပ်သမားတွေရင်ဆိုင်နေရတဲ့နောက်ဆုံးအခြေအနေတွေကိုစုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင
်။မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေကိုဇူလိုင်လ1ရက်ပြီးခဲ့တဲ့စနေနေ့ကစပြီးတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်ချပိုက်စိတ်တိုက်ရှာဖွေဖမ်းဆီးနေရမှာအခုချိန်ထိဆိုရင်မြန်မာအလုပ်သမား200နီးပါးအဖမ်းဆီးခံရတယ်လို့ကွာလာလံပူမှာရှိတဲ့မြန်မာအလို့သမားရေးကူညီဆောင်ရွက်နေသူကိုတီဟမမောင်က VOA ကိုပြောပါတယ်
။ဟိုဖမ်းလာတော့နေရာလေးတွေတော်တော်များများမှာတော့ရှိနေသေးတယ်ပေါ့နော်။အဲကွာလာလံပူနဲ့အနီးတစ်ဝိုက်ကတော့ပုံများတာပေါ့ခင်ဗျ။ဟိုဟာမနေ့ကအထိမြန်မာ138ဦးတော့သတ်မှတ်ထားတာပေါ့နော်။ဒီကြားထဲထပ်ဖမ်းတဲ့စရင်ကတော့အသေးစိတ်တော့မသိသေးဘူးခင်ဗျ။စိတ်ရုံအလုံယုံနေပေါ့။စောက်လို့ရေးပိုင်းပေါ့။ဒီ construction တွေကိုဖမ်းနေနော်။တချို့ဆိုင်နေသလိုရှိရင်ဒီအချက်ပြုတ်ပိုင်းနေမှာလေကျွန်တော်တို့မြန်မာတွေတော်တော်များများကဟိုအလုလုံနေကြတယ်ပေါ့အဲ့တော့စားတောက်ဆိုင်နဲ့ပတ်သက်တဲ့နေရာတွေလည်းတချို့နေရာတွေဝင်နေပေါ့ခင်ဗ
ျတရားမဝင်အလုသမားတွေကိုတရားဝင်ငားရမ်းနိုင်ဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာနိုင်ငံသားအလုသမားတွေအတွက်အလုသမားမှတ်ဖို့နဲ့ e-card တွေကိုထုတ်ပြီးခဲ့တာပါအဲ့ဒီ card ရှောက်ထားခွင့်ဟာဇွန်လ30ရက်နေ့ကကုန်ဆုံးခဲ့ပြီးနောက်မလေးလဝကကအဖမ်းဆီးတွေကိုစစ်စင်ရေးတစ်ခုတစ်ဖွဲလှုပ်လာခဲ့တာဖြစ်ပါတယ်မလေးရှားပြည်တွင်တရားမဝင်အလို့သမားတွေရှော့ချရေးအတွက်ဒီလိုအဖမ်းအစည်းတွေဖြစ်လာရတာလို့ကိုတီဟမောင်မောင်ကသုံးသပ်ပါတယ
် e-card ဆိုတော့ဒီအရှိကောက်အားဖြင့်တော့ enforcement card ဆိုပြီးတော့တို့အစီအစဉ်ကိုစလိုက်တယ်ပေါ့နော်အဓိကတော့သူ့နိုင်ငံမှာနိုင်ငံသားအလို့သမား illegal workers တွေကိုတို့ကရှော့ချဖို့အတွက်ကိုအဓိကထားတာပေါ့အဲ့တော့အဲ့ဒီမှာလည်း2300ခန့်လုံးလောက်ပဲတို့အောက်ယူလို့ရတယ်ပေါ့အဲ့တော့ဒီဟာကိုတို့အဓိကလှုပ်ချင်းအပြင်သူ့နိုင်ငံမှာဒီလီကဲအလုပ်သမားတွေရော့ကျသွားမယ်ဟိုတရားဝင်ဒီအလုပ်သမားတွေရှိမှသူ့နိုင်ငံရဲ့ဒီဘတ်ဂျက်တစ်ခုလည်းတို့ဟိုမျှော်မှန်းထားတယ်ပေါ့နော်ဒီဟာတွေကဖြစ်မလာတဲ့အတွက်အဖမ်းစီကိုတော်တော်ပိုက်စက်ကတို့လိုက်ဖမ်းနေတဲ့ပုံစံမျိုးတွေပေါ့ခင်ဗ
ျအလုပ်သမားမှတ်ပုံနဲ့ e-card ကင်ဆောင်ထားသူတွေဟာလာမယ့် 2018 ဖေဖော်ဝါရီလအထိမလေးရှားနိုင်ငံထဲတရားဝင်နေထိုင်သွားလာခွင့်ရမှာဖြစ်ပြီးဒီတစ်နှစ်တာကာလအတွင်းနိုင်ငံခြားအလို့သမားတွေအနေနဲ့မလေးအလို့ရှင်တွေရဲ့အကူအညီတွေနဲ့တရားဝင်အလို့သမားဖြစ်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့ရှုပ်ထွေးလာတဲ့လုပ်ငန်းဆောင်တာတွေကြောင့် e-card ကိုမလျှောက်သူတွေလည်းရှိပါတယ်။ကွာလာလံပူမြို့နားမှာနေတဲ့ကိုဝင်းညွန့်ဟာကားဆက်ပြင်ဆင်ရာတူဖြစ်ပြီးတရားမဝင်အလို့သမားတူဖြစ်ပါတယ်။သူတို့လိုလူတွေရဲ့စိုးရိမ်ပူပန်မှုနဲ့ပတ်သက်လို့ပြောပြပါတယ်
။ကျွန်တော်ကတော့ e-card လည်းမလုပ်ထားဘာမှတော့မရှိဘူး။အော်တကယ်ချင်းမိတ်ဆွေတွေပြောတော့ဒီနေ့မနေ့ပိုင်းတော့ဆိုင်နေလိုက်ဝင်တယ်ပြောတယ်ဆေးုံလေးဝင်တယ်ညပိုင်းတော့သူတို့ပြောတော့တနားီခွဲနဲ့နှစ်နားီရားမယ်ဝင်မယ်မနေ့တိလေးနိုင်ငံလည်းပြီးလုံးမယ်လို့ဟောဝင်မယ်ပေါ့အဲကြောင့်မိတ်တဲ့တွေမိတ်ဘူးတော်တဲ့ဝင်တယ်တော်တဲ့ဝင်ရေးကြတယ်ပေါ့နော်အဲကြောင့်သူတို့ကတော့မစင်တော့မစစ်ပေါ့ကွာစင်တော့ပြီးကမ်းပြီးသွားရတာတော့အခုလမ်းမျိုးတွေရှိတယ
်မလင်းလဝကရဲ့စီမံချက်ကြောင့်အဖမ်းခံရတဲ့မြန်မာတွေဟာမြန်မာပြည်ကိုပြန်ပို့ခံရမှာမှန်ပေမဲ့ဘယ်လိုအစီအစဉ်လေးနဲ့ပြန်ပို့မယ်ဆိုတာအခုချိန်ထိမသိရသေးဘူးလို့ကိုတီဟမမောင်ကပြောပါတယ
်။ဟမ်းပြီးပြီဆိုရင်သူကနှစ်ပတ်ယမန်ကြီးပြီးပြီးတော့နှစ်ပတ်ပြီးတာနဲ့တရားရုံးကိုတင်ပါတယ်ဗျ။တရားရုံးတင်ပြီးပြီဆိုလို့ရှိရင်ထောင်အနည်းဆုံး3လကျတယ်ပေါ့နော်။ထောင်ကနေပြီးတော့ထင်းထင်းစခန်းကြီးကိုပို့တယ်ပေါ့။ထင်းထင်းစခန်းကြီးရောက်တဲ့အခါကျလို့ရှိရင်ကန့်ကဟိုပါပေါ့တာဝန်ခံကြီးရဲ့မြမတန်ယုံကအရာရှိကြီးရဲ့ကျွန်တော်တို့တွားပြီးတော့နိုင်ငံသားမှန်ကန်မှုကိုစစ်ဆေးတယ်ပေါ့နော်။မြမနိုင်ငံသားမှန်နေဆိုတာနဲ့တာမကြီးကနေပြီးတော့CI ထုတ်ပေးတယ်ပေါ့နော် CI ချပေးပြီဆိုရင်ကာယကံရှင်တွေရဲ့မိသားစုဝင်တွေကနေပြီးတော့သူတို့အတွက်လေရင်လက်မှတ်ကကြားခံပြီးဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုပြန်ပို့လို့ရပြီပေါ့ဒါကတော့ပထမကျွန်တော်တို့လွတ်ထုံးလုံးဤတိုင်းသွားတာပေါ့အခုကသူတို့အခုမှစဖမ်းနေဆိုတော့ဘလို့ဆက်ပြီးဖြစ်လာအောင်မယ်ဆိုတော့သူတို့တေချာအကြည့်ကြမကြင်ညာသေးဘူးပေါ့
နှစ်နိုင်ငံသဘောတူညီချက်အရမလေးရှားကို calling visa နဲ့လာရောက်အလုပ်လုပ်သူတွေကနေအလုပ်ရှင်နဲ့အလုပ်သဘာဝကိုမကြိုက်တာကြောင့်ထွက်ပြေးကြသူတွေရှိပြီးမလေးအလို့ရှင်ကလာဝကကိုတည်င်းဖို့တိုင်ကြားထားတာကြောင့်အဲ့ဒီလူတွေဟာ blacklist ထဲမှာအမည်ပေါက်နေကြပါတယ်ဒီလိုအမည်မဲဆင်းမှာပါနေသူတွေအဖမ်းဆီးခံရပြီးမြန်မာနိုင်ငံကိုပြန်ဖို့ခံရမယ်ဆိုရင်နောက်ထပ်5နှစ်အတွင်းမလေးရှားနိုင်ငံကိုပြန်လာခွင့်မရှိဘူးဆိုတဲ့သတ်မှတ်ချက်လည်းရှိနေပါတယ်မလေးရှားနိုင်ငံမှာ မြန်မာရွှေပြောင်းအလို့သမားစုစုပေါင်း2,000,000ကျင်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ